တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ရဲ့တောင်ဘက်မှာရှိတဲ့ Arizal Lithium Battery ဆက်ရုံမှာဒီကနေ့မီးလောင်ခဲ့ပါဗျ။အဲ့ဒီမီးလောင်မှုအတွင်းမှာတော့အနည်းဆုံးဆက်ရုံလုံသား20လောက်အသက်ဆုံးခဲ့ပါဗျ။အဲ့ဒီသေဆုံးခဲ့တဲ့သူတွေမှာတော့တရုတ်နိုင်ငံသားက18ဦးပါတယ်လို့မီးသတ်ဌာနတာဝန်ရှိတဲ့သူတွေကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြပါဗျ။ဆက်ရုံရဲ့ဒုတိယထပ် Battery ကိုစစ်ဆေးထုတ်ပိုးတဲ့နေရာကနေစပြီးတော့ပေါက်ကွဲမီးလောင်ခဲ့တာဖြစ်ပါတယ်။ပျောက်ဆုံးနေသူတချို့ရှိသလိုရှာဖွေကယ်ဆယ်ရေးတွေလည်းဆက်ပြီးတော့လုပ်နေတယ်လို့မီးသတ်ဌာနတာဝန်ရှိသူတွေကပြောပါတယ်။မီးလောင်မှုဖြစ်တဲ့ဆက်ရုံဒုတိယတပ်ကတော့ဘက်ထရီနဲ့ဆက်ဆက်ပစ္စည်း 3,500 လောက်ကိုတိုးလောင်ထားတာဖြစ်ပါတယ်။နောက်ထပ်ပေါက်ကွဲမှုဖြစ်နိုင်တဲ့အန္တရာယ်ကြောင့်တော့ဆက်ရုံတွေကိုဝင်ဖို့အခက်အခဲရှိတယ်လို့မီးသတ်တာဝန်ရှိသူတွေကပြောပါတယ်။အခုဆက်ရုံမီးလောင်မှုမှာအရေးပေါ်ကူညီကယ်ဆယ်ရေးတွေလိုအပ်တာတွေလှုပ်ဆောင်မှုအတွက်သက်ဆိုင်ရာအာဏာပိုင်တွေကိုတောင်ကိုရီးယားသမ္မတရုပ်စုံယွန်းကလည်းညွှန်ကြားထားပါတယ်ရှင်။